မြန်မာပြည်ဝတာတကြံပွဲတော်ကို UNESCO ရဲ့ Intangible Cultural Heritage ကမ္ဘာ့အတွက်မဲ့ယဉ်ကျေးမှုအမွေအနှစ်ဖြစ်ဒီဇင်ဘာလ5ရက်ဒီနေ့မှာတရားဝင်သတ်မှတ်ပေးလိုက်ပါပြီ UNESCO စီရင်ဝင်ဖြစ်လာတဲ့မြန်မာတကြံပွဲတော်ရရှိတည်ထောင်မှုအတွက်ဆက်လက်ထိန်းသိမ်းစောင့်ရှောက်သွားမယ်လို့လည်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုကိုစောဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
မြန်မာရိုးရာအတာတကြံပွဲတော်ကိုဒီဇင်ဘာလ5ရက်ဒီကနေ့မှာကုလသမဂ္ဂ UNESCO ကတရားဝင်ဆုံးဖြတ်ခဲ့ပြီး Intangible Cultural Heritage ICH စီရင်ဝင်သွားတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေမှာလက်နက်ဖမ်းဆုပ်လို့မရတဲ့အမွေအနှစ်တွေရေရှည်တည်တံ့စေဖို့အတွက်ကုလသမဂ္ဂ UNESCO က Drum Map ယဉ်ကျေးမှုအမွေအနှစ် Intangible Cultural Heritage ဖြစ်သတ်မှတ်စီရင်သွင်းလေးရှိပါတယ်။အခု2024ခုနှစ်အတွက်အစိုးပြုတင်ပြကြတဲ့အထက်ကမြမရိုးရာနေတိကူအတာတကြံပွဲတော်ဟာ ICHCN မှာပါဝင်လာပြီးတဲ့နောက်အရွေးခံလိုက်ရတာဖြစ်ပါတယ်။ရှေးအစဉ်ဆက်ခေတ်တည်းကတည်းကမြမရိုးရာတကြံဆင်နွှဲခဲ့ကြပုံကိုခံလုံတဲ့တပ်တွေအထောက်အထားတွေစုဆောင်ပြီးကမ္ဘာယဉ်ကျေးမှုအမွေအနှစ်စီးရင်ဝင်အောင်ကြိုးပမ်းခဲ့သလိုရေရှည်တည်တံ့မှုကိုလည်းဆက်ပြီးထိန်းသိမ်းဆောင်ရွက်သွားမယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအာကာကျော်က VOA ကိုပြောပါတယ်။
ဒါဆက်တည်းပဲဖြစ်ဖို့အတွက်ကိုဆိုလို့ရှိရင်တော့ community based ဆိုတဲ့အခါကျတော့ဒါကဟိုလူမျိုးမရွေးဘာသာမရွေးအကုန်လုံးပါဝင်ဆင်နွှဲကြရတဲ့အခါကျတော့ဒါဆက်တည်းပဲဖြစ်ဖို့အတွက်ကိုကျတော့အရင်ကတည်းကလည်းအမျိုးသားအမွေနဲ့ပုံစံနေနေသွားတယ်အခုလည်းနိုင်ငံတကာအသိမှတ်ပြုတဲ့အနေအထားဆိုလို့ရှိရင်တော့ပို့ပြီးတော့မှတော့ထိတ်ထိတ်ဆောက်ရှောက်အောင်ပဲ lesson ကမ်းလာမှာဆိုတဲ့အားမျိုးလေးတော့အကျဉ်းမြင်တော့ကျွန်တော်တို့ကတော့သူ nomination နဲ့မှာတင်လာတဲ့ကလပ်ကြရတော့သိရတော့ကျွန်တော်တို့နိုင်ငံကကြတော့လေဟိုဓာတ်မဲ့ယဉ်ကျေးမှုကအမျိုးပေါင်း 2,000 ကျော်တယ်လေအဲ့ဒီထဲမှာမှတစ်ခုပြီးတစ်ခုတင်သွင်းမှုအတွက်ကိုတော့ဒါကတော့ကနဦးဖြစ်သွားတာပေါ့
အခုလက်ရှိမှာတော့ပါရာဂွေးနိုင်ငံမှာဒီဇင်ဘာ2ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့19ချိန်မြောက် ICH ကမ္ဘာ့ဓာတ်မဲ့ယဉ်ကျေးမှုအမွေအနှစ်ညီလာခံမှာမြန်မာအဖွဲ့တက်ရောက်နေပါတယ်ညီလာခံမှာတက်ရောက်နေတဲ့မြန်မာယဉ်ကျေးမှုအမွေအနှစ်ထင်းထင်းဆောင်းဆောင်းရေးအဖွဲ့ပြန်လာရင်ဒီကြံပွဲတော်နဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အခြေအနေတွေကိုပိုပြီးသိရှိနိုင်မယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအာကာကျော်ကပြောပါတယ
်။မြန်မာယဉ်ကျေးမှုအမွေနဲ့ထိတ်ထိတ်ဆောက်ဆောက်ရေးကော်မတီပေါ့နော်ပြင်ပပေါ့နော်ဆိုရမဟုတ်တဲ့အဖွဲ့အစည်းကနေပြီးတော့မှသူကဥဆောင်ပြီးတော့တင်သွင်းတာပေါ့အဲ့ဒါပေါ်မှာကျွန်တော်တို့ကဌာနအနေနဲ့ကကျတော့ဒါနိုင်ငံအတွက်ကိုအစိုးရတင်သွင်းပေးတာပေါ့ပါဝင်ပြီးတော့ဆောင်ရွက်ကြတာကတက်တင်နားလေတဲ့ပညာရှင်တွေကလုံးပါဝင်ဆောင်ရွက်တာဖြစ်တယ်ဆိုတဲ့အခါကျတော့သူတို့ဒီတည်ကိုတည်ဆောင်လာတဲ့အခါကျလို့ရှိရင်ပြည့်ပြည့်စုံစုံလေးတော့ပိုပြောပြနိုင်မယ်နဲ့တူပါတယ
်မြမရိုးရအတာတကြံပွဲတော်အစဉ်ဆက်ဆင်နွှဲခဲ့ကြပုံကိုတက်တင်နားလေတဲ့ပညာရှင်တွေနဲ့ပူးပေါင်းပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအနေနဲ့တက်တင်အထောက်အထားတွေနဲ့စုဆောင်းခဲ့ကြတာဖြစ်ပါတယ်ရခိုင်ကလည်းမြန်မာနိုင်ငံရဲ့ပြူမျိုးဟောင်းတွေဖြစ်တဲ့ဟန်လင်းဗိတ်တနိုတေခိတရာနဲ့ပုဂံဒေတာတွေကတော့ World Heritage ကမ္ဘာအမွေအနှစ်စီးရင်ထဲမှာဝင်ထားပြီးဖြစ်ပါတယ်။နှစ်စဉ်ဧပြီလမှာကျင်းပတဲ့မြန်မာတို့ရဲ့အတာတကြာနှစ်တကူပွဲတော်ဟာလည်းကုလသမဂ္ဂ UNESCO ရဲ့ ICH Drum Map အမွေအနှစ်စီးရင်အဖြစ်ပါဝင်လာပြီးဖြစ်ပါတယ်ခင်ဗျာ။